ဒီကနေ့စနေတနင်္ဂနွေနေ့ကအန်အယ်ဒီဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာသူ့ရဲ့လူထုစီယုံရေးခီးစဉ်တွေမှာအမျိုးသားပြန်လည်ရင်ကြားစစ်ရေးကိုတည်ဆောက်နေတဲ့ကာလအတက်ကအဖြစ်ဆိုးတွေကိုပြန်လှန်ပြီးစင်ဝမ်းကွဲအောင်မလုပ်ကြဘူးတတိပေးပြောဆိုခဲ့ပါတယ်ဒီဒေါက်တွင်မှာပဲသမရဦးသိန်းစိန်သမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒေါက်ဆန်းစုကြည ုပ်ဖို့စီစဉ်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါ။အကြောင်းဆောင်ကဒီလိုပါရှင်။အခုပြည်မျိုးကိုရောက်နေတဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းအောင်လံမြို့ခီးစဉ်အပြီးနေပြည်တော်မှာသမရဦးသိန်းစိန်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့၃ဦးတီချာတွေ့ဆုံကြမယ်ဆိုတဲ့သတင်းတွေထွက်နေတာပါ။အခုလိုကြီးတုံးကြီးပဲတွေ့ဆုံဖို့စီစဉ်နေတာကြာပြီဖြစ်ကြောင်းနှစ်ဖက်စလုံးနဲ့နှိဆက်သူတွေက VOA ကိုပြောပါရယ်။ဒီလိုတွေ့ဆုံဖြစ်မယ်ဆိုရင်တော့ဒေါ်ဆန်းစုကြည်တောင်းဆိုထားတဲ့လေးပင်ဆိုင်ရောလွှတ်တော်ကသဘောတူထားတဲ့6ပင်ဆိုင်ဆွေးနွေးပွဲကိုရောသမရဦးသိန်းစိန်နဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နှစ်ဦးလုံးကငင်းပယ်ထားတာပါ။ဒါပေမဲ့အခုလိုထိပ်တီးပုတ်ကို3ဦးတွေ့ဆုံတဲ့ကိစ္စဟာအတော်ထူးခြားမှုရှိနေတယ်လို့အများကသုံးသပ်ပါတယ်
။တနင်္ဂနွေနေ့ကပြည်မြို့မှာကျင်းပတဲ့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်အထိမ်းအမှတ်လူထုဟောပြောပွဲမှာအမျိုးသားပြည်နယ်ရင်ကြားစည်ရည်တည်ဆောက်နေတဲ့ကာလတက်မတော်နဲ့ပတ်သက်လို့အမြင်မအောင်ပြုမှုပြောဆိုတာတွေကိုရှောင်ရှားဖို့ဒေါအောင်ဆန်းစုကြည်ကတတိပေးပြောကြားခဲ့ပါတယ်။အဲ့ဒီခန်းနောက်မှာစစ်တပ်ကနှိမ့်ဆက်နှင်းပန်းနေတဲ့တရုတ်ဖော်ပြောက်ွက်ကိုတင်ဆက်ခဲ့တာပါ။ဒါဟာအတိတ်ကအဖြစ်ဆိုးတွေကိုပြန်လည်နာဖြစ်တဲ့အတွက်မလုံတင်ကြောင်းဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ
်။ဒီဘက်ကနေတော့ဒီလိုကိုမျိုးရအဖြစ်ဆိုးတော့ချိုက်တယ်ဒါဟာပြည်ရဲ့ဝေးနဲ့ဆီလိုတဲ့ကိစ္စဖြစ်တယ်။ဒါပေမဲ့နောက်ပိုင်းအစီအစဉ်တွေကမကြိုက်ဘူးလားလက်တော်ကပြော။ဝေးရဲ့လက်ကုပ်ကြီးရဲ့ပေါ်လာပေးတဲ့ဆိုရင်ကျမတို့ကလုံးသားပြန်လဲရင်ကြားဖြစ်ရေးကိုတည်ဆောက်နေတဲ့အချိန်မှာအတိတ်ကအဖြစ်ဆိုးတွေကိုတစ်ခါတစ်ပြန်နှာပြီးတော့အချိန်ကြီးကမှတင်မွေးပဲလို့ပြောတော့လုံးတဲ့အချိန်မှာဘယ်လိုလဲ။
ဒါကြေနိုင်ငံရေးပါတီကြီးတစ်ခုအနေနဲ့အမှားရွေးနည်းနိုင်သမျှနည်းအောင်ဆောင်ရွက်ကြရမှာဖြစ်တယ်လို့လည်းတောင်ဆန်းစုကြည်ကပြောပါတယ
်။အဓိကအရေးကြီးတာကကျမတို့ရဲ့ဟိုအဖွဲ့ချုပ်ကနေပြီးတော့အမှားအယုံမရှိအောင်လို့အမှားအယုံမရှိဘူးဆိုတော့လုံးဝတော့မထင်နိုင်ဘူးပေါ့။လူစရာမှားတာသာလဲအဖွဲ့ဆိုတာလည်းလူတွေနဲ့စုပေါင်းထားတဲ့အဖွဲ့ပဲ။သို့တော်လည်းကိုယ်ကအမှားရှင်ရင်ဆိုင်ရရတယ်ပြုတ်ရရဖြစ်စီရရတချို့ကငါတို့ဘယ်တော့မှမမှားဘူးဆိုတဲ့ပုံစံမျိုးနဲ့ရပ်နေတယ်အဲ့ဒါဟာဒီလူပေါ်မှာအကျိုးမပြုဘူးကိုယ့်ပတ်ဝန်းကျင်ကလည်းအကျိုးမပြုဘူးကိုယ့်ကိုယ်ကိုလည်းအကျိုးမပြုဘူးငါဘယ်တော့မှမမှားနိုင်ဘူးဆိုပြီးတော့ခြင်တဲ့လူဟာဘယ်လိုလုပ်ကိုယ့်ကိုယ်ကိုပြန်ပြုပြင်နိုင်လဲငါလည်းမှားနိုင်တာပဲငါလည်းအားကိစ္စတွေရှိနိုင်တာပဲဆိုတော့လက်ခံမှကိုယ့်ကိုယ်ကိုပြုပြင်ပြီးတော့ရှေ့ကိုတက်နိုင်ပါ
NLD အနေနဲ့လည်းတီထောင်စုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့မဲဆွယ်စည်းရုံးရေးအချိန်ရောက်မှမဲဆွယ်တဲ့ကိစ္စတွေကိုစတင်ဆောင်ရွက်ဖို့လဲဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။စနေနေ့က ARR တိုင်းဟင်းသရဒနုပြူနဲ့ဇလုံမြို့တွေမှာကျင်းပခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်လူထုဟောပြောပွဲတွေမှာလည်းဒီမိုကရေစီစနစ်နဲ့ညီညွတ်ရေးကိစ္စတွေကိုဒေါအောင်ဆန်းစုကြည်ကဥစားပေးပြောဆိုသွားပါတယ်
။နိုင်ငံရေးမှာတာဝန်ယူမှုရှိဖို့ဆိုတာဟာစနစ်တစ်ခုပေါ်မှာရှိတယ်။အဲတော့ကျမတို့ဒီမိုကရေစီလိုချင်တဲ့လိုချင်တဲ့နောက်ဖိဖိကိုလိုင်းကလည်းဒီမိုကရေစီသာလည်းလွတ်လပ်တဲ့နိုင်ငံနဲ့ပြည်လျော်တယ်ဆိုတာဟာအဲ့ဒီဟာကတာဝန်ရှိဖို့တာဝန်ယူမှုကိုအမခံတဲ့အစိုးရစနစ်တစ်ခုကြောင့်အစိုးရလည်းကပြည်သူကိုအမခံတဲ့ခံရတယ်ပြည်သူရဲ့ဆန္ဒကိုလေးစားရတယ်အကောင့်ထဲပေါ်ပေးရတယ်ဆိုလို့ရှိလို့ရှိရင်ပြည်သူရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ပြောတာတောင်းရင်ရှိတယ
်လက်ရှိပြည်မျိုးကိုရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ဟာပြည်ကကျောင်းသားအဖွဲ့ရင်းနဲ့ဒီကနေ့မနေ့ပိုင်းမှာတွေ့ဆုံဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ပေါက်ခေါင်းနဲ့အောင်လံမျိုးကလူထုဟောပြောပွဲတွေကိုတက်ရောက်မှာပါညနေပိုင်းမှာတော့နေပြည်တော်ကိုပြန်ရောက်ပြီးလူထုစီယုံရေးခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါရဲ့ရှင်